မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့တောင်ကိုရီးယားခရီးယားသာသနာပြုသူကအစိုးရရဲ့ခိုင်းစေမှုနဲ့မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့အကြောင်းဒီကနေ့ဝန်ခံပြောဆိုခဲ့ပါဗျ။ကင်ဂျွန်ဝုခါသာသနာပြန့်ပွားရေးဆောင်ရွက်သူတွေကိုထောက်လှမ်းရေးသူတွေအဖြစ်နဲ့ယူဆထားတဲ့မြောက်ကိုရီးယားနိုင်ငံမှာတတိယမြောက်ဖမ်းဆီးထိန်းသိမ်းခံရတဲ့ခရီးယန်တရားဟောဆရာဖြစ်ပါတယ်။ပျိုယန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသူကအခုလိုဝေဖန်ဝန်ခံပြောသွားခဲ့တာပါ။သူကပြီးခဲ့တဲ့အောက်တိုဘာလကခရီးယန်ကျန်းစာအုပ်တွေဘာသာရေးဆိုင်ရာစာရွက်စာတမ်းအနေနဲ့ပြုံရမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့နှစ်နိုင်ငံပေါင်းစည်းဝန်ကြီးဌာနပြောခွင့်ရသူကင်ယူဒူကတော့ကင်ဂျွန်ဝုခါဘာသာရေးတက်တက်လှုပ်ရှားဆောင်ရွက်သူလို့ဆိုပြီးတော့သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းမြောက်ကိုရီးယားဆိုရကတောင်ကိုရီးယားတရုတ်တယောက်ကိုဖမ်းဆီးမိခဲ့တယ်လို့ပြောခဲ့ပြီးတော့ဒီနောက်ပိုင်းကျတော့မှဖမ်းဆီးခံထားရတဲ့သူဟာအသက်50အရွယ်ကင်ဖြစ်နေတယ်ဆိုတာကိုသိသိချာချာသိခဲ့ရတာပါ။သူ့ဘော်တချို့ဖြစ်တဲ့ဆွဆွဲထားတဲ့အပေါ်မှာကင်မြတ်ဝန်ခံချက်နဲ့ပတ်သက်လို့တောင်ကိုရီးယားဆိုရဘက်ကငြင်းချက်မထုတ်ခင်ကတည်းကတန်တရားတွေကလည်းရှိနေတာပါ။မြောက်ကိုရီးယားဆိုရဟာဖမ်းဆီးခံထားရတဲ့နိုင်ငံသားအကျဉ်းသားတွေကိုသူတို့ဖန်တီးထားတဲ့ဝန်ခံချက်တွေကိုဖက်ပြဝန်ခံခန်းနာမျိုးမကြာခဏဆိုသလိုလုပ်လို့ရှိတဲ့အတွက်ပဲဖြစ်ပါရဲ့ရှင်။